မြန်မာနိုင်ငံကရင်ပြည်နယ်တွေကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံအတွင်းဝင်ရောက်ခိုလိုနေတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံအတွင်းပိုင်းအထိဆက်လက်ဝင်ရောက်ခွင့်မရသေးသလိုမြန်မာနိုင်ငံဘက်ကလည်းပြန်လို့မရဖြစ်နေတဲ့အကြောင်းထိုင်းနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကတောက်ကြနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။မကြာသေးခင်လတွေကဆားလို့တိုက်ပွဲတွေပြင်းထန်လာနေတာကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်ထိုင်းနိုင်ငံနယ်စပ်တောင်ရင်မြစ်ကမ်းတစ်လျှောက်ဖြစ်သလိုစောက်ထားတဲ့တဲ့အိမ်တွေထဲမှာခိုလုံနေကြရတယ်လို့လည်းဒုက္ခသည်တူကပြောဆိုပါတယ်
။ဒီတော့တကယ်တကယ်ဒီပြစ်ကိုပြစ်ပြစ်လို့ရှိရင်တော့အိမ်မာတွေတော့ကျွေးမုံအိမ်တိုင်းရှိပါတယ်ကျွေးမုံနဲ့ပုံရတာပေါ့နော်။အခုလေရင်နဲ့ခိုလုံမျိုးလက်ကျဲမှကြောက်လို့ဆမ်းမကမ်းမဆုလို့ရှိရင်မလာလောက်ဘူးချင်ရဆိုပြီးတော့အမှန်ကမှအခုခိုလေးလာနောက်ပြီးနေကြပါတ
ယ်။ UNHCR အနေနဲ့ဒုက္ခသည်တွေအတွက်စောင်းချနောင်းအခင်းအခြားလူအပ်တဲ့အတုံးဆောင်လူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုထိုင်းတာဝန်ရှိသူတွေနဲ့တွဲဖက်ပြီးထောက်ပံ့ပေးနေတယ်လို့ပြောရေးဆိုခွင့်ရှိသူကစီတာရိုချနာခွန်ကပြောဆိုပါတယ်ထိုင်းနိုင်ငံဘက်မှာယာယီခိုလုံနေတဲ့ဒုက္ခသည်တွေဟာ8000လောက်ရှိတယ်လို့နိုင်ငံတကာကြက်ချင်နေအဖွဲ့ဖြစ်တဲ့ IRC ကလည်းပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကစစ်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေအတွက်ထိုင်းအစိုးရအနေနဲ့စေဝါနဲ့အစားအစာတွေတည်ယူခွင့်ပြုတာလောက်တင်မကဘဲတိတက်ပုံမို့လှုပ်ဆောင်ဖို့လိုအပ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးကညွှန်ကြားရေးမှူးဖေးရောဘတ်စင်ကလည်းပြောဆိုပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလတည်းကစလို့ကရင်ပြည်နယ်လေကေကော်ဒေတာအပါအဝင်ကရင်ပြည်နယ်တွင်အာနာသိန်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်ထိုးစစ်တွေကြောင့်ဒေသခံအရသားတွေထောင်ထဲချီထွက်ပြေးခဲ့ရတာဖြစ်ပါတယ်